စဘာဝယူမှုအစည်းအဝေးကိုကင်တွယ်ဆောင်ရွက်တာမှညံဖင်းခဲ့တာနဲ့ဆက်ဆက်ပြီးပေါ်ပေါ်ဆဆဆောင်ရွက်မှုနဲ့ဆွဲဆိုခြင်းနဲ့ဒီထိုင်းဝင်ကြီးချုပ်ဟောင်းရှင်းလက်ရှင်နာဝတ်ကိုမျက်ကွယ်ထောင်တန်းငါးနှစ်စီရင်ချက်ချမှတ်ပါတယ်။ကနေဦးကျန်းနာမှုတွေမှာဝင်ကြီးချုပ်ဟောင်းရှင်းလက်တလှကြပြက်ကွက်ခဲ့ပြီးတဲ့နောက်မှာထိုင်းတရားရုံးချုပ်ကစီရင်ချက်ကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခုဖြစ်သူဝင်ကြီးချုပ်ဟောင်းရှင်းလက်ရှင်နာဝတ်ရှိတက်ဆင်ရှင်နာဝတ်ရှိရာဒူဘိုင်းကိုဝင်ကြီးချုပ်ဟောင်းရှင်းလက်ထွက်ပြေးသွားတာလို့လည်းယုံကြည်ထားကြတာပါ။ဝင်ကြီးချုပ်တာဝန်ယူစဉ်ကာလအတွင်းဆောင်ရွက်ခဲ့တဲ့ဒေါ်လာတန်ထောင်နဲ့ချီကုန်ကျတဲ့စဘာဝယ်ယူရေးအစီအစဉ်ကိုကန့်ကျွဲဆောင်ရွက်မှုမှားယွင်းခဲ့တယ်ဆိုပြီးမစ်ဂျင်းလက်ဆွဆွဲခံရတာဖြစ်ပါတယ်။ဒီအစီအစဉ်အရချိုးတက်တဲ့လယ်သမားတွေစီကနေစဘာကိုဈေးကွက်ပေါက်ဈေးထက်ဈေးပိုပေးပြီးအစိုးရကဝယ်ယူပြီးတဲ့နောက်ဈေးတင်ပြီးပြန်ရောင်းတာဖြစ်ပါတယ်။ဒါပေမဲ့စဘာဝယ်ယူရေးအစီအစဉ်ကမှန်းထားသလိုဖြစ်မလာပဲဒေါ်လာတန်တထောင်ကျော်ဆုံးရှုံးမရောင်းရဘဲလောင်ထားရတဲ့စံလက်ကြံပမာဏကလည်းအများကြီးရှိနေခဲ့တာပါ။